ဒုတိယသမ္မတသုံးဦးနဲ့သမ္မတဖြစ်နိုင်ခြေအများဆုံးလို့အများကယူဆနေကြတဲ့ဥဝင်းမြင့်ရဲ့အကြောင်းကိုသူ့ရဲ့နိုင်ငံရေးလှုပ်ဖော်ကိုင်ဘက်တူသဘောထားအမြင်ကိုလည်းပြောပြပေးပါဦးမယ်ရှင်မလ21ရက်နေ့ကသမ္မတဦးထင်ကျော်ရာထူးကနှုတ်ထွက်တာနဲ့တချိန်တည်းပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးကနှုတ်ထွက်ခဲ့တဲ့ဥပမင်းကိုဒီကနေ့မွန်လွဲပိုင်းမှာကျင်းပတဲ့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့အစုအဖွဲ့အစည်းအဝေးကနေဒုတိယသမ္မတအဖြစ်ခရီးဝက်မဲစနစ်နဲ့ရွေးချယ်တင်မြှောက်ခဲ့ကြပါတယ်လက်ရှိရွေးချယ်ထားတဲ့ဒုတိယသမ္မတ3ဦးအနေနဲ့ဦးဝင်းမြင့်အနေနဲ့သမ္မတဖြစ်လာနိုင်ခြေအလားလာနဲ့ပတ်သက်လို့ဦးဝင်းမြင့်ကိုနှစ်ပေါင်း40နီးပါးတည်လာခဲ့တဲ့လက်ပတ်တာမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကြည်ဝင်းကို VOA ကမေးမြန်းရမှာဦးကြည်ဝင်းက1980-83ဝင်းကျင်မှာဦးဝင်းမြင့်ကိုရှေ့နေဖြစ်နဲ့စတင်သိရှိခဲ့တဲ့အကြောင်းအခုလိုစပြောပါပဲ
ဒုတိယဘက်ကနေပြီးလာပြီးတော့ချင်းမလာစင်ကွက်နာမည်မှတ်မိဘူးနောက်တော့မှ1990ကျတော့ရွေးကောက်ပွဲမှာသူကဒုတိယကနေမဆန္ဒနဲ့ပြန်ရပြီးတော့လွတ်လွတ်ကုသရဖြစ်တဲ့ကိုကလက်ပတ်တာနေပြီးတော့လာဆုံရတာ1993မှာအပြုသားကြီးလည်းကတက်တော်မှာဦးကြည်မလို့ချင်းမကျွန်တော်ချိန်ပါဆင်းတာဆိုတော့အဲ့လိုမှသိတယ်သူ
NLD ပါတီအတွက်ဦးဝင်းမြင့်ရဲ့ဆောင်ရွက်ချက်တွေဦးဝင်းမြင့်ရဲ့နိုင်ငံရေးပိုင်းအားနည်းချက်အားတာချက်တွေနဲ့ပတ်သက်လို့မေးမြန်းရမှာတော့ဦးကြည်ဝင်းကအခုလိုပြောပါတယ
်အဖွဲ့ချုပ်မှာ NLD အဖွဲ့ချုပ်မှာဆိုလို့ရှိရင်သူကနိုင်ငံရေးနဲ့ပတ်သက်တဲ့ဆောင်ရွက်ဆောင်ရွက်သူထင်းထင်းသိမ့်နဲ့အကုန်လုံးပါပြီးလူကြီးတွေလူအချင်းလူအတူလုပ်ပေးနေတယ်အဲစီကားဆိုတာအဲ့လားပေါ့နော်ဟိုစူးစောင်းပေးတာပေါ့နော်သူအချက်လက်တွေစုံစုံလေးနဲ့အဲ့လိုမျိုးလေးသူကလုတ်တက်တယ်ရုံးလုံးကနေပါလေသူဟိုဒီအစည်းအဝေးတွေမှာမှတ်တမ်းတွေကြီးပါလေဒီလက်သူကြွကျင်တဲ့သဘောပါပဲအားသာကျကပူများပါတယ်သူပြက်ပြက်သားသားသူပြောတယ်လေနောက်လွတ်တော်ကုသရေးတွေကိုလည်းသူထင်းထင်းသိမ့်သိမ့်နဲ့ဒီဒီလက်ထိုင်အောင်လည်းပြောသလိုဒီအာဏာပိုင်အဖွဲ့အစည်းတွေခုနကဝန်ကြီးတွေပါလေလို့ရှိနေဟိုဟိုဝန်ကြီးတွေကများသောအားဖြင့်ဟိုရှေ့ခေတ်ကတော့လည်းအောက်ကရီးပြတာတွေလာပြီးစုံပြောကြတယ်ဗျာကျဲသူကမကြိုက်ဘူးပေါ့ဟိုအသေးစားတိကျပြောဖို့ပါတယ်ဆိုအဲ့ဒါပြီးဟိုပုံမှန်လေးရှိတယ်ပြက်ပြက်သားသားပြောတယ်ဟိုသဘောတော့နိုင်ငံကြီးဆန်တာပေါ့ဟိုပြောရင်တော့ဆက်ဆံရေးမှာတော့ဘယ်လိုခေါ်လဲဆိုတော့သူကတိတ်ပြီးတော့ရင်းနှီးနှီးခေမိမိနဲ့တော့တိတ်မနေတတ်ဘူးပေါ့ဒီသန့်အနေတတ်တဲ့သဘောတော့ရှိတာပေါ့အာသာကျဲကတော့နိုင်ငံကြီးအရတော့အာသာကျဲကောင်းပါတယ်ဒီနှစ်နှစ်လောက်သူလွတ်တော်ဥက္ကဋ္ဌဖြစ်တဲ့အခါမှာဒီလွတ်တော်အမတ်တင်နေရောပါတီကလူလူနဲ့ဟောသူကရေးဒီနဲ့ခေမူနဲ့နေလာတယ်နေလာပြီးတော့သူ့ရဲ့လုတ်ပိုင်ငွေရှိတဲ့ခါကျတော့သူ့ရဲ့အခြေချင်းကတဖြည်းပိုပေါ်လာပေါ်လာတာပေါ့အရင်တော့ကတော့ကိုရောကသူ့သိအခြေချင်းကသူရှိမှတိတ်မသိဘူးလေဟိုကလုတ်ခွင့်ရတဲ့ခါကျတော့ပေါ်လာတာပေါ့
ဥဝင်းမြင့်ကိုတမရအဖြစ်ရွေးခံရနိုင်ကြအောင်အများကထင်ကြီးပြနေကြပြီးတကယ်လို့ဥဝင်းမြင့်တမရဖြစ်လာခဲ့ရင်ဘလို့တမရမျိုးဖြစ်မလဲဆိုတဲ့မေးခွန်းကိုတော့ဥကြည်ဝင်းကအခုလိုဖြေကြားခဲ့ပါတယ်
ဒီကအထူးသဖြင့်တော့တရားရေးဥပဒေကိုသူကဗမာတရားဖြစ်တဲ့အတွက်တရားစီရင်စနစ်တွေပါတွေကိုကန့်ကျက်စီရင်နေပေါ့နော်။နောက်အဂလိုက်စာမှုတွေကိုကန့်ကျက်စီရင်နေ။နောက်ဒီလိုဒီမငင်းရည်အတွက်ပြည်တော်စုအခုလုပ်နေတယ်ဒေါ်အောင်ဆန်းစုကြီးလုပ်နေတယ်။အော်တော့အောင်မြောင်မလုပ်စေလုပ်ပြီးစီရင်နေ။အဲ့ဒါလုပ်လို့ရလုပ်နိုင်တယ်။သူမှစိတ်ကူးရှိတယ်။နော်ဒီဖက်ဒရယ်ပြည်တော်စုနဲ့ဒီကိုယ်တော်ကငင်းရည်ကိစ္စတွေကိုလိုညီမှန်းချက်တွေအိမ်မက်တွေကအခုအကောင့်တွေဖော်လို့ရတော့နိုင်ငံလောကထဲမှာလည်းလုံနေတဲ့လူတယောက်ကဒီသမရဖြစ်လာပြီဆိုရင်သူ့ရည်မှန်းချက်ပန်းနေအောင်မြောင်လုံးလုံမှာပဲဟိုတိုက်ပြီးအတွက်ကိုကိုကျိုးမပါကိုကျိုးမဖက်ဖက်နဲ့လုံမယ်လို့ကိုယုံကြည်တယ်ဟိုတက်ကြွတဲ့နော်ချက်မြတ်တဲ့သမရတယောက်ဖြစ်လာနိုင်ပါလားသူစွန်စားတွေလုံရေးကဲ့ရေးတွေအစွန်တိုက်ပြီးပေါ်မှာထားတဲ့စေတနာတွေကငဘူတွေကလုတ်ချင်းကန်ကြီးနဲ့စိတ်ရှိတဲ့အခါကျတော့နိုင်ငံကြီးမှလည်းနှစ်ပေါင်းများစွာလုံလာတဲ့အခါကျတော့အန်ဒီရဲ့ရည်မှန်းချက်တွေနဲ့ဒီသူထောက်ခံမှုနဲ့ပူပေါင်းပြီးတော့ချက်မြက်တဲ့သမ္မတတယောက်ဖြစ်လာနိုင်ပါလားတရားစီရင်ရေးအခိလိုက်စားမှုတက်ဖြည့်ရေးရေးနောက်ပြီးတော့ဒီညီညာရေးကိစ္စတွေပေါ့နော်ဖက်ဒရယ်ကိစ္စတွေမှာကိုလိုတွေကဒါဥရိနဲ့ပတ်သက်လို့ရှိရင်တိုင်းရင်းနှီးတိုင်နေနိုင်မယ်လို့ယုံကြည်ပါလား
ဥဝင်းမြင့်ကိုအီယာဝတီတိုင်းဒေသကြီးဒနုပြူမြို့နယ်ညောင်ချောင်းကျေးရွာမှာ1950ခုနိုဝင်ဘာလ10ရက်နေ့မှာဖွားမြင်ခဲ့ပါတယ်ဘူမိဗေဒအထူးပြုဘာသာရပ်နဲ့ BSC ဘွဲ့အပြင်HTPRL ဥပဒေဘွဲကိုထပ်မံရရှိခဲ့ပြီးတရားလွှတ်တော်ရှိနေဖြစ်တဲ့အသက်မွေးဝမ်းကြောင်းပြုခဲ့ပါတယ်